လူမျိုးစုံတူတကွာပေါင်းစည်းညီညွတ်စွာနေနိုင်ဖို့အတွက်ဒီမိုကရေစီဖြစ်ခြင်းရဲ့အရေးပါမှုရှင်ကျင်းမှုဘာသာစကားရိုးရာတလေထုံတန်းတွင်စုံလင်ကွေးပြားတဲ့အခါဒီမိုကရေစီဟာဖက်ဒရယ်စနစ်ကိုခိုင်မာစေမိအခြေခံအုတ်မြစ်တစ်ခုဖြစ်လာပါတယ်။ဖက်ဒရယ်စနစ်ဟာအနာဂတ်ဘောဆိုရနဲ့တိုင်းဒေသကြီးပြည်နယ်ဆိုရတို့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေအရခွဲဝေထားပြီးလူမျိုးဘာသာပေါင်းစုံတိုင်းသားရဲ့အတူတကွစီလုံးညီညွတ်စွာရှင်တွဲနေထိုင်နိုင်တဲ့စနစ်တစ်ခုဖြစ်ပါတယ်။ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီအလေးထားတွေကိုရှင်သန်အားကအောင်မလုပ်ထားဘူးဆိုရင်ဖက်ဒရယ်ပြည်ထောင်စုထူထောင်ရမှာတိုင်းသားလူမျိုးစုတွေအကြောင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်စေနိုင်ပြီးတည်ငြိမ်တဲ့အုပ်ချုပ်ရေးစနစ်တစ်ခုအဖြစ်ရည်ရှိတည်တံ့ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်တိုင်းသားမျိုးနွယ်စုတစ်ခုဒါမှမဟုတ်နိုင်ငံရေးအဖွဲ့အစည်းတစ်ခုတွေကနေအာဏာကိုလဝတိအုပ်ရယူထားတာကိုရှော့ချပေးနိုင်တယ်လို့ဒီမိုကရေစီနည်းကြောင့်တန်းလူညီများမှုနဲ့ပါဝင်ဆောင်ရွက်မှုတွေကိုလှုံ့ဆော်ပေးပြီးမတူကွေးပြားတဲ့အတန်းတွေကိုကိုစားပြုနိုင်နေနိုင်ငံရေးစနစ်တစ်ခုကိုရည်ရှိထူထောင်နိုင်မှာဖြစ်ပါတယ်။လက်ရှိမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအဖြစ်အောင်မြင်စွာလေပတ်နေနိုင်တဲ့နိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုဂျာမနီနဲ့အိန္ဒိယတို့ကအထင်အရှားရှိကြပါတယ်မြန်မာနိုင်ငံမှာဆိုရင်လေတိုင်းသားလူမျိုးရာခနဲကျော်ရှိပြီးမတူကွေးပြားတဲ့ဘာသာစကားယဉ်ကျေးမှုနဲ့သမိုင်းကြောင်းနောက်ခံတွေအတိအသင့်ရှိကြပါတယ်ဒါတည်းမကပဲပထဝီအနေအထားရလေဒေသတစ်ခုနဲ့တစ်ခုကလူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတို့ကကွာခြားကြတာကိုတွေ့နိုင်ပါတယ်ဒါ့အပြင်ကာလရှည်ကြာဖြစ်ပွားနေခဲ့တဲ့နိုင်ငံရေးမတည်မငြိမ်မှုတွေနိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခတွေကိုလည်းအမြန်ဆုံးဖြည့်ရှင်ဖို့လိုအပ်နေပါတယ်။တိုင်းသားတွေအကြားသဟဇာတာရှိစေဖို့မတူကွေးပြားမှုတွေကိုထိန်းသိမ်းစောင့်ရှောက်ဖို့အပြင်ပြည်နေဒေသတွေအကြားရေရှည်တည်တံ့နေဖွံ့ဖြိုးတိုးတက်မှုနိုင်ငံရေးတည်ငြိမ်မှုရရှိဖို့အတွက်အထောက်အဆုံဖြည့်ရှင်ချက်အဖြစ်ပြည်သူတွေရောနိုင်ငံရေးစုဖွဲ့ရအများစုကပါဖက်ဒရယ်စနစ်ကိုအတိအမဲ့ပြုကြပါတယ်။ဖက်ဒရယ်ပြည်ထောင်စုစနစ်တစ်ခုကိုခတ်ခိုင်မှမှအုံမြစ်ချနိုင်ဖို့အတွက်ဆိုရင်အာဏာကိုဗဟုချုပ်ကင်မှုရှော့ချပြီးဒီမိုကရေစီနေကြအားလုံးပါဝင်တဲ့အုပ်ချုပ်ရေးစနစ်ကိုတည်ဆောက်ရမှာပဲဖြစ်ပါတယ်။ဖက်ဒရယ်စနစ်ရဲ့အထက်အာသာချက်ကတော့ပထဝီဒေသလူမျိုးဘာသာစကားရည်ကျင်းမှုမတူကွေးပြားတဲ့လူအုပ်စုအချင်းချင်းကြောင့်လူမျိုးစုစုံလင်ကွေးပြားမှုတွေကိုအတိအမဲ့ပြုလက်ခံနိုင်စွမ်းရှိရပဲဖြစ်ပါတယ်။ဘဟုအစိုးရတစ်ခုတည်းကပဲချုပ်ကိုင်းနေ။အုပ်ချုပ်ရေးစနစ်မျိုးမှာဆိုရင်တိုင်းသားတွေလူနည်းစုတွေဟာနိုင်ငံရေးရင်းကျဲမှုနဲ့စီးပွားရေးစတာတွေမှာကန့်သက်ချုပ်ချယ်ခံရတာမျိုးတွေကြုံတွေ့ရလေးရှိပြီးမကျင်းတဲ့မှုတွေကတစိမ့်ပဋိပက္ခတွေစီလှုပ်ဆော်ဦးတည်လာပါတယ်။ဖက်ဒရယ်စနစ်မှာတော့လူမျိုးစုစုံလင်ကွဲပြားမှုတွေကြောင့်အချင်းချင်းနားလေလက်ခံနိုင်မှုနဲ့နိုင်ငံရေးအရာသဘောတူညီမှုရယူနိုင်ပြီးလူတူချင်းစီရဲ့အခွင့်အရေးတိုင်းသားတွေနဲ့လူမျိုးစုအတိုင်းအဝန်းတွေရဲ့ဘာသာစကားထုံးတဲ့စင်လာတွေရည်ကျင်းမှုတွေနဲ့အခွင့်အရေးတွေကိုလွှမ်းမိုးဆွတ်ဖက်ခြင်းမရှိပဲအမခံချက်ပေးနိုင်ပါတယ်။ဒေသတည်တည်ရဲ့ပညာရေးအုပ်ချုပ်မှုနဲ့ရည်ကျင်းမှုထိတဲ့ရေးကဏ္ဍတွေမှာလည်းဘဟုချုပ်ကိုင်မှုမရှိပဲကိုယ်ပိုင်မူဝါဒတွေကိုချမှတ်နိုင်ဖို့အတွက်ခွင့်ပြုထားပြီးတိုင်းသားမျိုးနွယ်စုတွေအပေါ်မှာအတန်တမရည်ကျင်းမှုတသွေးချင်းတွေမပြောင်းလေအကာအကွယ်ပေးနိုင်ပါတယ်မြန်မာနိုင်ငံမှာတိုင်းသားလူမျိုးစုတွေကြားမှာရှိတဲ့တင်းမာမှုတွေဟာစစ်စုနဲ့ပေါင်းများစွာဘောဆိုရရဲ့ထိန်းချုပ်အုပ်စုမှုတွေစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့သဘောတရားစာရတွေကိုရရှိဖို့အပြိုင်ဆိုင်စ조사ရာကနေတစိပူပြီးဆိုးရွားလာခဲ့တာဖြစ်ပါတယ်ဒီလိုပဋိပက္ခတွေကိုငြင်းချမ်းစွာဖြေရှင်းနိုင်ဖို့ဆိုရင်အာဏာခွဲဝေခြင်းတုံးပြီးအပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေနဲ့အပြန်အလှန်လေးစားမှုတွေတည်ဆောက်ပြီးရှော့ချနိုင်ပါတယ်။အဲ့ဒီအတွက်လည်းပြည်နေတိုင်းသားဒေသတွေမှာရှိတဲ့လူမှုအဖွဲ့အစည်းအတိုင်းအဝန်းတွေမှာခေါင်းဆောင်တွေကိုကိုယ်တိုင်ရွေးချယ်ခွင့်ရှိပြီးဒေသရင်းဆိုင်ရာကိစ္စရပ်တွေမှာကိုယ်ပိုင်ဆုံးဖြတ်ချက်ချခွင့်ရှိဖို့လည်းလိုအပ်ပါတယ်။ဖက်ဒရယ်ဒီမိုကရေစီစနစ်ဟာဆိုရင်တိုင်းသားလူမျိုးစုတွေကြားအချင်းချင်းပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်ပေးပြီးတော့ပုံမကျက်ပြန့်တဲ့ပြည်ထောင်စုဆိုင်ရာကိစ္စတွေမှာလည်းပါဝင်နိုင်ဖို့အတွက်အခွင့်အရေးရစေပါတယ်။ဒီလိုလိုချင်းအပြင်နိုင်ငံရေးအာဏာနဲ့နေမြေတွေ တရားစားရတွင်အပြိုင်ဆိုင်ရယူဖို့စ조사ရာကဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုရှော့ချနိုင်မှာဖြစ်ပြီးပြည်နယ်တစ်ခုနဲ့တစ်ခုကြားချိတ်ဆက်ပူးပေါင်းဆောင်ရွက်နိုင်ပြီးအခွင့်အရေးရှိတဲ့နိုင်ငံရေးစနစ်တစ်ခုကိုထူထောင်နိုင်မှာဖြစ်ပါတယ်စစ်မှန်တဲ့ညှို့ညွတ်မှုဆိုတာဒီမိုကရေစီအလေးထားတွေကတစ်ခုဖြစ်တဲ့မတူကွေးပြားမှုတွေကိုလေးစားမှုရှိပြီးနားလည်လက်ခံရကနေအခြေခံပြီးတည်ဆောက်ထားတာဖြစ်ပါတယ်ဒါကြောင့်တိုင်းသာမျိုးနွယ်စုအတိုင်းအဝန်းတွေအနေနဲ့ဝေးပြားရင်ကျဲမှုနဲ့ဒလေထုံးနှံတွေကိုထိမ့်သိမ်းရင်းနဲ့အတူမျှဝေထားတဲ့နိုင်ငံရေးဝိသေသနာတစ်ခုဖြစ်တဲ့ဖက်ဒရယ်မူပေါင်းအတွင်းမှာနိုင်ငံရေးတည်ငြိမ်မှုလုံခြုံမှုနဲ့စွမ်းဆောင်နိုင်မှုရှိတယ်လို့ခန့်စားလာကြရတဲ့အခါပဋိပက္ခတွေမဖြစ်တော့ပေဒေသတွင်စီပေါ်ရေးဖွံ့ဖြိုးတိုးတက်ဖို့အခြေခံဆောက်အုံနဲ့လူမှုရေးလုပ်ငန်းစဉ်တွေတိုးတက်ကောင်းမွန်လာစေဖို့ပိုပြီးအယုံဆိုင်လာနိုင်ကြမှာဖြစ်ပါတယ်ဖက်ဒရယ်စနစ်ရဲ့ဖွဲ့စည်းပုံနဲ့နီးနာရီအပေါ်အတိတ်ပဲတမတ်တရားကအင်အားစုတွေအကြာမတူညီတဲ့အတွေ့အခေါ်နဲ့မူဝါဒတွေရှိနေကြပေမဲ့လည်းအစုဖွဲ့တွေအားလုံးဖြစ်တဲ့နိုင်ငံရေး institution တွေတိုင်းဒေသမျိုးတွေစုတွေနိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေအားလုံးဟာဆွေးနွေးညီနိုင်မှုတွေနဲ့ပုံသဘောတူညီချက်တည်ဆောက်မှုတွေမှာပါဝင်နိုင်ဖို့အရေးကြီးပါတယ်။ Federal Democracy စနစ်ကိုလက်ခံကျင်းသုံးခြင်းအပြင်မြန်မာနိုင်ငံဟာအထူးတကားမျှဝေထားကြတယ်ပေါ်နိုင်ငံရဲ့ရှိမချက်ပန်းတိုင်းရှိတဲ့တိုင်းတာမျိုးတွေစုအလုံးသဟစာရဖြစ်ပြီးအပြန်အလှန်လေးစားမှုရှိပြီးနိုင်ငံရေးတည်ငြိမ်မှုရှိတဲ့အနာဂတ်တစ်ခုစီကိုရှေ့ဆက်ရှောင်လန်းသွားနိုင်မှာပဲဖြစ်ပါတယ်